ဟောင်ကောင်မှာတော့ဒီကနေ့လူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးညပိုင်းမှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြပြီးတော့အကြမ်းဖက်တာတွေအထိပါဖြစ်ခဲ့ပါတယ်။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယူပုံးတွေတုံးပြီးလူစုခွဲခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကရဲစခန်းကိုဂဲတွေအုံငဲတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေဟာစောပိုင်းမှာတော့အရင်လိုငြင်းငြမ်းစွာချီတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးဆန္ဒပြတဲ့သူတွေကတချင်းတွေတီးဆိုတီးမှုပြီးတော့ဆန္ဒပြခဲ့ကြတာပါ။ဒါမဲ့လေညနေပိုင်းမှာတော့ဆန္ဒပြတဲ့သူတွေဟာတဲကတချို့အဖွဲ့တွေဟာရဲတပ်ဖွဲ့နဲ့တရုတ်ပြည်မကြီးနဲ့ဆက်ဆံရေးရုံးတွေဘက်ကိုချီတက်ဆန္ဒပြခဲ့ကြပါတယ်။အဲဒီနောက်တော့ဆန္ဒပြတဲ့သူရာပေါင်းများစွာကလမ်းတွေကိုပိတ်ဆို့လိုက်ပြီးတော့ရဲစခန်းကိုလည်းဂဲတွေနဲ့ပစ်ပေါက်ပြီးတော့မန်မတင်းပေါက်တွေကိုလည်းခွဲခဲ့ကြပါတယ်။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေတုံးပြီးတော့ပြန်ပြီးတော့နှိမ်နှင်းခဲ့ပါတယ်။မနေ့စနေနေ့တုန်းကဆိုရင်လည်းဆန္ဒပြမှုတွေကြောင့်ဒီဆန္ဒပြတာတွေဖြစ်ခဲ့ပြီးတော့ဒါဟာဟောင်ကောင်မှာညစက်တိုက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီမနေ့ကဆန္ဒပြမှုတွေအတွင်းမှာဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေထိတိုက်တွေ့ခဲ့ကြပြီးရဲတပ်ဖွဲ့ကမြေယူပုံးတွေရဘာကြီးစံတွေတုံးပြီးနှိမ်နှင်းခဲ့ပါတယ်။တရုတ်ပြည်မကြီးကိုတခံလွဲပြောင်းပေးရေးဥပဒေကြမ်းကိုမကျေနပ်လို့ဟောင်ကောင်ပြည်သူတွေကအခုလိုဆန္ဒပြခဲ့ကြတာဖြစ်ပြီးတော့အခုဆိုရင်နလားကြော်သွားပြီဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်ဆိုရကတော့ဆန္ဒပြပွဲတွေဆက်မဖြစ်အောင်လုပ်သွားမယ်လို့တရုတ်ပြည်မသတင်းမီဒီယာတခုကဒီကနေ့မှသတိပေးလိုက်ပါတယ်ခင်ဗျာ။